ဒီနေ့ကျွန်တော်တို့ကြားပေးမယ့်အကြောင်းအရာကတော့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့
င်ညာခြင်းသာမကပဲနဲ့တာမန်လူတွေသိကျင်တဲ့မိကုံးကတော့ဒီကဘာအပြင်ဒီဆက်ကြဝလာတဲ့မှာတက်ရှိသရွားတွေရှိပါလားဆိုတာကိုအပြေရှာနေတာဖြစ်ပါတယ်။အဓိကအပြင်ကတော့အင်္ဂါဂျူပို့ပြီးတော့လေ့လာခြင်းနဲ့ရေးရွက်ချက်ရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အင်္ဂါဂျူရဲ့ရေးမြေရာသီဥတုဓာတ်တဘာဝတွေဟာကဘာကနေပြီးတော့တွားပြီးတော့လေ့လာဖို့အတွက်ကိုအစဉ်ပြေဆုံးဖြစ်မယ်ဆိုတာသိပ္ပံပညာရှင်တွေကမှန်းဆပြီးတော့လေ့လာတာဖြစ်ပါတယ်။အင်္ဂါဂျူပေါ်ကိုလူတွေရောက်ဖို့အတွက်နောက်15နှစ်အနည်း20ပါရောက်ဖို့အတွက်လေ့လာတဲ့အရေးအများကြီးလုပ်နေတဲ့အချိန်မှာအင်္ဂါဂျူစင်းရင်အင်္ဂါကျွဲအထက်မိုင်150 200လောက်ကနေပြတ်ပြီးတော့လှည့်တဲ့ဂျိုးနဲ့စူးစမ်းလေ့လာနေတာတော်တော်ကိုခရီးရောက်နေပါပြီ။လောလောဆယ်တော့အင်္ဂါဂျိုးပေါ်မှာဆက်ပြီးတော့သူ့ဒေသနာလုပ်နေတဲ့ဟို curiosity ဖိတ်ဟုတ်ကလေးကသိပ္ပံအချက်လက်တင်တိုင်းတာမှုတွေကိုအို့နေတော့ရှိပါသေးတယ်။တိုင်းတာမှုတွေအရာဆိုလို့ရှိရင်တက်ရှိနေရဲ့ဓာတုပေါင်းစပ်မှုဖြစ်နိုင်တဲ့ဒီ complex organism ပေါ့နော်။တွေ့ရှိခဲ့ပါတယ်ပြီးခဲ့တဲ့2018ထဲမှာ
တက်ရှိဖြစ်တည်နိုင်တဲ့အလားအလာရှိနေတဲ့ဒီအင်္ဂါဂျိုရဲ့အနေအထားကကဘာနဲ့ဘလို့ကွာပါသလဲ
တခြားဂျိုတွေနဲ့မတူပါဘူးအဲ့တော့တွားမယ်ခီးရတော့ဝေးပြီမယ်တကြံတဲ့တခြားဂျိုတွေတဲ့ဆာလို့ရှိရင်တော့အများကြီးနေပါသေးတယ်အင်္ဂါဂျိုရဲ့လေတုဟာကဘာလေတု PI ရဲ့တရာဂိုင်းလုံးပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကဘာရဲ့ချင်းရဲ့တဝက်လောက်ပြီးရှိပြီးတော့ကဘာရဲ့အလေးချိန်ဒါမှမဟုတ်လို့ရှိရင်တိတ်တိမှုပမာဏနဲ့တွက်ရင်ဆရာဂိုင်းလုံးပဲလေးပါတယ်ဒါကြောင့်လေချင်းအရွယ်ပမာဏကအစာတေးလာတဲ့အတွက်ကဘာဆွေးအားရဲ့38ရာဂိုင်းလုံးလောက်ပဲရှိပါတယ်။ကဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မှာမရှိပါဘူး။ဒီအုတ်ကပြန်တွေရဲ့ပြီးတဲ့အခါကျလို့ရှိရင်နေရလာတဲ့အန်ဒရယ်ကျရောက်တဲ့ရောင်ဓာတ်ရောင်ကြီးတွေအများကြီးပါတာရဲ့လေတုပြီးအသိနေတဲ့အတွက်ဒီပေါ်ပါတဲ့လေဟိုက်ဒရိုဂျင်တို့အောက်ဆီဂျင်တို့ဟာမျိုးအများကြီးမရှိနိုင်ပါဘူး။
အင်္ဂါဂျိုကိုလေ့လာဖို့အတွက်အဆင်အပြေဆုံးဖြစ်စေတဲ့အကြောင်းရင်းကဘာပါလဲ
။ကဘာပေါ်မှာ365ရက်မှာတိတ်နေတတ်မှတ်ထားလို့ရှိလို့ရှိရင်အင်္ဂါဂျိုကရက်ခဏရနီးပါးကြာတော့မှနေကိုတပတ်ပတ်ဖြစ်ပါတယ်။ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာ24နာရီကိုတရက်တတ်မှတ်ထားရဲ့ကဘာရဲ့မိမိဝင်ရိုးပေါ်မှာလေနှုံးအတိုင်းပဲသူလည်း24နာရီနီးပါးလောက်မှတပတ်ပတ်မိပါတယ်။နောက်တစ်ခုကစိတ်ဝင်စားကောင်းတာသူကဝင်ရိုးကစောင်းနေပါတယ်။အင်္ဂါဂျိုရဲ့ဝင်ရိုးကကဘာလိုပဲစောင့်ပြီးပတ်နေတဲ့အခါကျတော့ဒီဘဲဥပုံလမ်းကြောင်းအတိုင်းနေပတ်နေတဲ့အတိုင်းလည်နေတဲ့အတွက်ရာသီဥတုအပြောင်းလဲတွေရှိပါတယ်အဲ့ဒါကြောင့်လေ့လာဖို့အတွက်ပို့ပြီးတော့အဆင်ပြေမယ်ပို့ပြီးတော့စိတ်ဝင်စားစရာကောင်းမယ်ဆိုတာဖြစ်လာပါတယ်နောက်ကဘာရဲ့မြေမျက်နှာပြင်ကတမုဒ္ဒရာကြီးနဲ့ဖုံးလွှမ်းထားတာ95ရာခိုင်နှုန်းရှိပြီမယ်အင်္ဂါဂျိုရဲ့မျက်နှာပြင်ကအတော်ကို6တွေ့တယ်နောက်ပြီးတော့အနီရောင်လို့မြင်ရတယ်လေကဘာကနေလှန့်ကြည့်တဲ့အခါကျဘာကြောင့်လဲဆိုတဲ့အခါကျသူ့ရဲ့မြေမျက်နှာပြင်မှာတန်အောက်ဆိုင်အများဆုံးရှိနေတဲ့အတွက်ဖြစ်ပါတယ်အင်္ဂါဂျိုရဲ့ဝင်ရိုးစွန်းမှာဆိုလို့ရှိရင်ရေရှိနိုင်တဲ့အတွက်တက်ရှိရှိရမယ်တခြားဂျိုတွေမှာတခြားစက်ကြဝလာတွေမှာအသက်ရှိလားဆိုတဲ့ဟာကိုရှာပုံတော့ဖွင့်အင်္ဂါဂျိုအစဉ်ပြေဆုံးဖြစ်ပါတယ
်အင်္ဂါဂျိုမှာတက်ရှိရှိနိုင်တဲ့အထောက်အထားတွေရထားပါတယ်2018ဇူလိုင်လတုန်းကအင်္ဂါဂျိုမျက်နှာပြင်အောက်မှာစားတက်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်အင်္ဂါဂျိုပေါ်မှာသက်ရှိတွေတွေ့ဖို့အတွက်အလားအလာပိုးပြီးတိုးလာတာပါ။2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုဘတ်ရင်ငယ်ရဲ့ Radar ကိရိယာကနေတဆင့်အင်္ဂါဂျိုတောင်ဝင်ရိုးစွန်းမှာအချင်း12မိုင်ကျော်ကျော်ကျဲတဲ့နေရာတစ်ခုကိုရှာတွေ့ခဲ့တာပါ။ဒါပေမဲ့အင်္ဂါဂျိုပေါ်မှာလူသားတွေအသက်ရှင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်ကတော့ကောင်းကောင်းမရှိတယ်လို့အပူအေးကလည်းသိကိုကွာချပါတယ်
။ငါကျွေးလေတူကပါလာလို့ကဘာပေါ်မှာ80ရာခိုင်နှုန်းကနိုက်ထရိုဂျင်အောက်ဆီဂျင်ရဲ့ရာခိုင်နှုန်း20ရှိပြီပဲ။အင်္ဂါဂျိုပါကာဗွန်ဒိုင်အောက်ဆိုက်က96ရာခိုင်နှုန်းမြေမျက်နှာပြင်မှာအများဆုံးရှိပါတယ်။အဲ့တော့ဘယ်နည်းနဲ့မှဒီလူတရွာလုံးအောက်ဆီဂျင်ကိုရှုပြီးအသက်ရှင်နိုင်တဲ့အသက်ရှိတရွာမျိုးကတော့မရှိနိုင်ပါဘူး။ဒီအောက်ဆီဂျင်နဲ့ရေငွေ့ရမဆိုးတဲ့လောက်တိုင်းထွာလို့ရပြီးဒီအာဂွန်နိုက်ထရိုဂျင်က200ရာခိုင်နှုန်းမျိုးရှိပါတယ်။အပူချိန်အပြင်ကဘာပေါ်မှာဖြန့်ဖြန့်အပူချိန်က18 degree centigrade ကျွန်တော်တို့လူတွေကတော်တော်လေးအသက်ရှင်နိုင်တဲ့အပူချိန်ပေါ့နော်။ င်္ဂါကြွေအပူချိန်ကနှုတ်46ဒီဂရီစင်တီဂရိတ်ဖြန်းများရှိပါတယ်။နောက်ပြီးတော့ဒီရာသီဥတုအပြောင်းလဲဖြစ်သွားတဲ့အချိန်မှာဆောင်းအချိန်မှာဆိုလို့ရှိရင်အနှုတ်140ဒီဂရီစင်တီဂရိတ်ဖြစ်ပြီးတော့အပူဆုံးအချိန်ကတော့လေဒီဂရီ35နဲ့40ဒီဂရီကြားလောက်ပူလာပါတယ
်။အင်္ဂါကြွေကိုသွားဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နိုင်အောင်စူးစမ်းမှုတွေလုပ်နေစေပါ။
အင်္ဂါကြိုးကိုအရင်ထဲကလည်းအများကြီးလွတ်တင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂါကြိုးစင်းရင်လေးတွေစင့်တက်ဖို့အတွက်ဆိုအလွန်တရာမှခက်ခဲတဲ့ပညာရပ်တစ်ခုပါ။အဲ့ဒါကိုတို့အောင်မြင်စွာလုပ်နိုင်ခဲ့ပါတယ်။ဒီ2018ခုနှစ်မေလလောက်မှာအင်္ဂါကြိုးစင်းတဲ့ insight ဆိုတဲ့ကြိုးစင်းရင်ကိုလွတ်တင်ခဲ့ပါတယ်။နိုဝင်ဘာလဒီဇင်ဘာလလောက်မှာရောက်သွားပါပြီ။အင်္ဂါကြိုးကိုအောင်မြင်စွာစင့်တက်ပြီးတဲ့အချိန်မှာလောလောဆယ်တော့ဒီအင်္ဂါကြိုးရဲ့လေတိုက်နှုံတွေအပူချိန်တွေကိုပဲစတိုက်နေပါတယ်။ဒါပေမဲ့insight ဆိုရဲအင်္ဂါကြိုးစင်းရင်မှာ seismometer လို့ခေါ်တဲ့ငလျင်လှုပ်တာအုတ်ကပြန်တွေအချိန်နဲ့ကြတဲ့အခါမျက်နှာပြင်အောက်ကတုတ်ခါမှုတွေကိုနှစ်နှစ်တိတိတိုင်းမှာဖြစ်ပါတယ်အခုချိန်မှာတော့ဒီဗီဒီယိုတို့ဘာလို့ပဲပို့လုံးရှိပါသေးတယ် insight ဆိုရဲအင်္ဂါကြိုးစင်းရင်မှာ heat flow physical property ဒီရုပ်တဘာဝတွေကိုလေ့လာတဲ့စက်တွေလည်းပါသွားပါတယ်အင်္ဂါကြိုးရဲ့မြေမျက်နှာပြင်ကိုအဲ့ဆက်ကတဖြည်းဖြည်းတူးသွားပါမယ်။တစ်ခါတူးလို့ရှိရင်နှစ်ပေလောက်တူးတယ်။သူကတူလေးတစ်ခုနဲ့ရိုက်ရိုက်ပြီးတူးတဲ့အတွက်ဒီမြေမျက်နှာပြင်တုံခါသွားတဲ့ဟာပေါ်မှာမူတည်ပြီးခုန seismometer ဆိုတဲ့မြေမျက်နှာပြင်ပေါ်မှာတင်ထားတဲ့ဟာဒီတုံခါမှုပေါ်ကြည့်ပြီးမြေကြီးအတွင်းထဲမှာဘာပစ္စည်းတွေနဲ့ခွဲစည်းထားတယ်လဲဆိုတဲ့ဟာကိုတနည်းတစ်လမ်းနဲ့ပြန်ပြီးတိုင်းမှာဖြစ်ပါတယ်။16ပေလောက်အထိကိုဒီအင်္ဂါကြိုးရဲ့အတွင်းဘူမိဗေဒတဘာဝကိုလေ့လာဖို့အတိုင်းမှာဖြစ်ပါတယ်
ဒေါက်တာပရိသတ်တင်ရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခန္ဓာကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်